အင်္ဂလိပ်ကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီကြီးလာကမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံရဲ့လူနည်းစုလူမျိုးတွေအပေါ်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အဆိုပြုဆုံးဖြတ်ချက်ကိုမဲခွဲတည်ပြုခဲ့ပါတယ်။မြန်မာဆိုရကိုယ်စားလှယ်ဘက်ကတော့ဒီအဆိုပြုချက်ကိုကန့်ကွက်ခဲ့တယ်လို့ဆုံးဖြတ်ချက်တွေဟာတစ်ဖက်သက်ဖြစ်တဲ့သတင်းအချက်အလက်တွေပေါ်အခြေခံထားတယ်လို့ကြေပြခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ကိုသားညုံကပြောပြပေးပါရှင်ပါခင်ဗျာ။
ကောင်းပါခင်ဗျာဒီမြန်မာလူခွင့်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ကောင်စီရဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုတော့ EU ဥရောပသမဂ္ဂနဲ့ OIC အစ္စလာမစ်ပူးပေါင်းဆောင်ရေးအဖွဲ့တို့ကပူးတွဲပြီးတင်သွင်းတာဖြစ်ပါတယ်။မဲခွဲဆုံးဖြတ်တဲ့နေရာမှာတော့ထောက်ခံမဲ32မဲ၊ကန့်ကွက်မဲ12မဲ၊ကြားနေ9မဲနဲ့ဆုံးဖြတ်ချက်မူကြမ်းကိုအတည်ပြုလိုက်ကြပါတယ်။မြန်မာနိုင်ငံတွင်းကလူခွင့်ချိုးဖောက်မှုတွေကိုတာဝန်ယူတာဝန်ခံဖို့နဲ့နိုင်ငံတကာအနေနဲ့လည်းဒီပေါ်မှာမျှတတဲ့တရားစီရင်ရေးအများဆုံးဖြစ်လာဖို့တိုက်တွန်းတောင်းဆိုတယ်လို့OIC ဖွဲ့ကူစားပြုတဲ့ပါကစ္စတန်နိုင်ငံကူစေကဒီမူကြမ်းမင်းမခွဲခင်လေးမှာအခုလိုပြောဆိုတော့ပါတယ
် We call for taking all necessary legal steps to facilitate and expedite fair and independent criminal proceedings to hold the perpetrators to account
လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့သူတွေပေါ်ညှတာတဲ့တရားစီရင်ရေးဖြစ်လာဖို့လိုအပ်တဲ့ဥပဒေကြောင်းအရအရေးယူဆောင်ရွက်မှုတွေကိုအမြန်လှုပ်ဆောင်ဖို့ကျွန်တော်တို့တောင်းဆိုပါတယ်ရိုဟင်ဂျာမွတ်စလင်တွေအရေးကိစ္စကိုလူသားချင်းစာနာမှုအခြေခံတက်တက်နဲ့ကင်တွယ်လို့မရပါဘူးသူတို့ရဲ့မွေးရပါနိုင်ငံသားအခွင့်အရေးနဲ့ပါဖြည့်ရှင်းဆောင်ရွက်ကြရမှာပါဒါကိုဒီအဆိုပြုချက်ထဲမှာတိုက်တွန်းထားပါတယ
်ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာနိုင်ငံဘက်ကတော့ပြင်းပြင်းထန်ထန်ကိုကန့်ကွက်ပါတယ်တစ်ဖက်သက်ဆန်တဲ့သတင်းအချက်အလက်တွေမမှန်ကန်တဲ့သတင်းအချက်အလက်တွေကိုအခြေခံထားတဲ့ကုလသမဂ္ဂအစီအစဉ်သားတွေအပေါ်မှာမူတည်ပြီးတော့ဒီဆုံးဖြတ်ချက်ထွက်လာတဲ့အတွက်ဒါကိုလက်မခံနိုင်ဘူးလို့ဂျနီဗာကုလသမဂ္ဂဌာနဆိုင်ရာဒီမြန်မာသံတမန်ကြီးဦးကျော်မူထွန်းကပြောဆိုတုံ့ပြန်ခဲ့ပါတယ်
I would like to state our total rejection of the politically motivated and intrusive draft resolution L21 Ref 1. Let me mention
ကုသိုလ်ပြည့်ချက်မူကြမ်းဟာနိုင်ငံရေးပြောကပါပြီးစိတ်ပြည့်စရာကောင်းတာဟုကျွန်တော်တို့အနေနဲ့လုံးဝကန့်ကွက်ပေးချပါတယ်။ဘာကြောင့်ခုလိုကန့်ကွက်လဲပြောရရင်ပထမဆုံးအချက်ကတော့ခုလိုနိုင်ငံတနိုင်ငံချင်းစီကိုကွက်ပြီးသုံးပြည့်ချက်တွေချနေတဲ့အပေါ်မှာမြန်မာနိုင်ငံအနေနဲ့မူအားဖြင့်ကန့်ကွက်ထားပါတယ
်။ဒီသုံးပြည့်ချက်ပေါ်မှာကန့်ကွက်တဲ့အထက်မြန်မာအင်ဂျင်တရုတ်နိုင်ငံလည်းပါပါတယ်။ဒီခါအရေးဒုက္ခတဲ့အရေးတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အပြုသဘောချင်းကပ်တည်ပြီးတော့အခုလိုနိုင်ငံတကာတရားရုံးမှာစီရင်ဖို့ပြောနေတာတွေဟာတစ်ဖက်မှာအဆုဘက်ကဦးတည်သွားနိုင်တယ်ဆိုတော့ထောက်ပြပါရယ်တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်မှာအဖြစ်ထွက်အောင်လို့အပြုသဘောဆောင်ချင်းကပ်နေတယ်လို့လည်းတရုတ်ကိုယ်စားလှယ်ကအခုလိုပြောဆိုသွားပါရယ
် The third informal meeting between foreign ministers of China, Myanmar and Bangladesh was held in New York.
The meeting reached three common points. Bangladesh မြန်မာနိုင်ငံသားရင်းဝင်ကြီးသုံးဖွဲ့ဆိုင်တွေ့ဆုံပွဲကိုတတိယအကြိမ်ဖြစ်နေနယူးယောက်မြို့မှာပြီးခဲ့တဲ့ရက်ကပဲလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရင်းနဲ့တခိုင်ရင်းနဲ့ပတ်သက်လို့ဒီစည်းဝေးကနေအချက်သုံးချက်ရခဲ့ပါတယ်။ဒုက္ခသည်တွေစောလင်စွာနေရပြန်ရင်းအတွက်နိုင်ငံသုံးနိုင်ငံလုံးရဲ့နိုင်ငံရေးစိတ်ဆန္ဒရှိကြပါတယ်။ဒုက္ခသည်တွေပြန်ရင်းကိုဖြစ်နိုင်ကြမြန်မြန်ဆောင်ရွက်ဖို့မြန်မာရောဘင်္ဂလားဒေ့ရှ်ကပါသဘောတူထားပါတယ်
။ဒါကတော့တရုတ်နိုင်ငံကုလသမဂ္ဂနေပြီးကုလသမဂ္ဂလူခွင့်ကောင်စီကိုတင်ပြသွားတာပါ။ဒီတော့နိုင်ငံဒီသာပြည်နိုင်ငံလည်းဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံကတော့ဒီဆုံးဖြတ်ချက်မူကြမ်းကိုအချိန်ယူလေ့လာဖို့သူတို့ရှိတာကြောင့်ဂျာနီဖြစ်နေမဲ့ပြီးရပ်တည်သွားပါတယ်။အခုဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့မြန်မာနိုင်ငံတင်းကရိုဂျာမွတ်စင်နဲ့လူနည်းစုတွေပေါ်လူခွင့်ချိုးဖောက်မှုတွေဆက်ရှိနေတယ်ဆိုတဲ့သတင်းတွေပေါ်မှာဆွေးနွေးမတင်ဖြစ်တဲ့ကြောင်းဖော်ပြကြလို့နောက်ထပ်လူခွင့်ချိုးဖောက်မှုတွေကိုဟန်တားနိုင်ဖို့အတွက်ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေအတွက်လူလတ်တဲ့တရားရေးအရာရည်ယူဖို့ဆိုပြီးတော့တိုက်တွန်းပါတယ်။ဒါပြင်ကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ရဲ့အစည်းအဝေးတွေကိုကုလသမဂ္ဂအထူးတွေညီလာခံကံဘက်ကလွှဲပြောင်းပေးရဖို့ကိုလည်းဆုံးဖြတ်ထားပါတယ်။မြန်မာစိုးရကလည်းဒီကုလသမဂ္ဂရဲ့လူခွင့်ရေးစုံစမ်းရေးမှုတွေနဲ့ဒီပူးတွဲလက်တွဲဆောင်ရွက်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာကတုံ့ပြန်တဲ့ Ranger ဆိုတဲ့စကေရကိုအတုံးနှုံးကိုလက်မခံလို့ပဲကုလသမဂ္ဂလူခွင့်ရေးတာဝန်ရှိသူတွေကလည်းမြန်မာနိုင်ငံတွင်းကိုပေးဝင်တာမလုပ်ခဲ့ပါဘူးခင်ဗျာ။